မင်္ဂလာပါရှင်ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီသတင်းမီဒီယာလွတ်လပ်ခွင့်ဘာဆက်ပြီးဖြစ်လာနိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်ရမွေမီအွန်လိုင်းအာနာဗေးမီသတင်းသုံးပတ်ကျော်အကြာဖေဗရူလာ25ညပိုင်းမြမရုပ်သံသတင်းနဲ့26ရက်နေ့အစိုးရပိုင်သတင်းတွေရဲ့ဖော်ပြချက်မှာသတင်းစာ channel တွေကိုချင်း600ရောက်တဲ့ထုတ်ပြန်ချက်တစ်ခုဖော်ပြလာတာတွေ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာဗကြမူကြီးမေအောင်လှိုင်ဦးဆောင်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုအာဏာသိမ်းအစိုးရအာဏာသိမ်းစစ်ကောင်စီဆိုပြီးမမှန်မကန်ရေးသားဖော်ပြနေကြတဲ့အကြောင်းအဲ့လိုသုံးလုံးဖော်ပြခြင်းမပြုဖို့ပြန်ကြားရေးဝန်ကြီးဌာနကနေသတင်းမီဒီယာကောင်စီအပါအဝင်ထုတ်ဝေနေတဲ့သတင်းစာ channel တွေကိုအကြောင်းကြားစာသုံးချိန်ပေးပို့ခဲ့ပြီးဖြစ်ကြောင်းဒါပေမဲ့တချို့သတင်းစာ channel တွေဟာအာဏာသိမ်းအစိုးရအာဏာသိမ်းစစ်ကောင်စီဆိုပြီးဆက်လက်ရေးသားဖော်ပြနေကြတဲ့အပြင်လူလူစုဘူးအောင်ကြွမှုဖြစ်စေအောင်လဲရေးသားဖော်ပြနေကြကြောင်းတကယ်လို့အဲ့လိုဆက်ပြီးရေးသားဖော်ပြကြမယ်ဆိုရင်ဒီစဲဥပဒေနဲ့အညီအရေးယူမယ်လို့ဖော်ပြထားပါတယ်ပြန်ကြားရေးဝန်ကြီးဌာနကနေသတင်းစာ channel တိုက်တွေကိုအကြောင်းကြားတဲ့စာတွေမှာတော့ထုတ်ဝေခွင့်ပိတ်သိမ်းသည့်အထိအရေးယူမယ်အကြောင်းဖော်ပြထားတာတွေ့ရပါတယ်မြန်မာနိုင်ငံမှာ February 1ရက်အာဏာသိမ်းပွဲပြီးနောက်သတင်းမီဒီယာအခြေအနေဘလို့ရှိနေပါသလဲရှေ့မှာသတင်းမီဒီယာလွတ်လပ်ခွင့်ဘလို့ဖြစ်လာနိုင်မလဲဆိုတဲ့ကိစ္စလေ့လာတင်ပြသွားပါမယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တက်မတော်ဟာ February 1ရက်မိုးမလင်းခင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်နဲ့နိုင်ငံတော်ဝန်ကအစိုးရလွှတ်တော်တာဝန်ရှိသူတွေအပါအဝင်လူအများပြားကိုတပြိုင်နက်တည်းဖမ်းဆီးပါတယ်အဲ့ဒီလိုဖမ်းဆီးတာနဲ့တပြိုင်နက်တည်းလုတာကတော့ရုပ်သံဌာနတွေကိုဝင်းရောက်စီးနှင်းထိန်းချုပ်လိုက်တာပါပဲအစိုးရပိုင်မြမရုပ်မြင်သံကြားသတင်းဌာနအဆောက်အုံတွေပုတ်ကလစ်ကပိုင် Skynet နဲ့ MRTV4 ရုပ်သံဝင်းတွေအားလုံးကိုတက်မတော်ကဝင်းရောက်စီးနှင်းထိန်းချုပ်လိုက်တာပါအဲ့ဒီလိုထိန်းချုပ်လိုက်တဲ့အတွက်အာနာသိမ့်ပြီးပြင်းချင်းနေမှာမြမရုပ်တံ channel line တွေအပါအဝင်ပုတ်ကလစ်က free to air ထုတ်လွှင့်နေတဲ့ရုပ်တံ line တွေအားလုံးရပ်ဆိုင်းကုန်ပါတယ်။နောက်တစ်ရက်မှာတော့မြမရုပ်တံကနေတက်မတော်ပိုင်းမြောက်ရီရုပ်တံသတင်းဖော်ပြချက်တွေကိုထုတ်လွှင့်ခဲ့ပြီးနောက်ပိုင်းတက်မတော်ဘက်ကပေးတဲ့သတင်းတွေကိုယ့်ဘာသာကိုရိုက်ကူးထုတ်လွှင့်အခြားစီစဉ်တွေတဲကဖြောပြေးရေးတသက်တွေအရင်အစိုးရနဲ့မသက်ဆိုင်တာတွေကိုစီစစ်ရွေးချယ်ထုံးလွှင့်စေတာတွေ့ရပါတယ်။အခုနောက်ဆုံးမှာတော့မြမရုပ်တံဟာအာနာသိန်းစစ်ကောင်စီကလုံးဝထိန်းချုပ်ထားနိုင်တဲ့အခြေအနေကိုရောက်ရှိသွားပါပြီ။ NLD အစိုးရလက်ထက်မှာခွင့်ပြုထားခဲ့တဲ့ Free to Air Digital ရုပ်တံ line 5 line ရှိတဲ့အထက်ဖြောပြေးရေးကိုပဲအဓိကအသားပေးထုံးလွှင့်တင်ဆက်တဲ့ YTV Channel K Fortune TV channel 3ခုကတော့နောက်ပိုင်းပြန်ပြီးထုတ်လွှင့်ခြင်းရပါတယ်။သတင်းကိုအဓိကထားတင်ဆက်တဲ့ DVB နဲ့မီစီမာ channel တွေကိုတော့လုံးဝထုတ်လွှင့်ခွင့်မပေးတော့ပါဘူး
။ပုဂ္ဂလိကရုပ်သံအုပ်စုတွေပိုင်ဆိုင်တဲ့ Skynet နဲ့ MRTV4 channel line တွေကိုနောက်ပိုင်းပြန်ပြီးထုတ်လွှင့်ခွင့်ပေးပါတယ်။ MRTV4 အုပ်စုကတော့ပုံမှန်သတင်းထုတ်လွှင့်တာကိုရပ်ဆိုင်ပြီးဖြောပြေးရေးအစီအစဉ်တွေကိုပြန်စီစစ်ပြီးမှထုတ်လွှင့်ပါတယ်။ထုတ်လွှင့်မှုပိတ်ပင်ခံလိုက်ရတဲ့အထက်မှာစမ်းကြေသောကံကြမ္မာလို့နာမည်ရတဲ့ကိုရီးယားရုပ်သံဇာတ်လမ်းတွဲတောင်ပါဝင်ခဲ့ပါတယ်။ပြည်သူတွေကချစ်ခင်တဲ့ဒုံယီလို့ခေါ်တဲ့မင်းသမီးတစ်ပါးဇာတ်ကြောင်းကိုအခြေပြုထားတဲ့အဲ့ဒီနန်းတွင်ဇာတ်လမ်းတွဲဟာလက်ရှိအာဏာသိမ်းအခြေအနေကိုထင်ရှားနိုင်တယ်လို့ယူဆပြီးပိတ်ပင်ပစ်တာဖြစ်နိုင်ပါတယ်။ Skynet သတင်းဌာနကတော့သူ့ရဲ့ဂျူရုဆလောင်လိုင်းမောင်းများစွာတွေက CNN, BBC World အပါအဝင်နိုင်ငံတကာသတင်းဌာနတွေရဲ့ channel တွေထုတ်လွှင့်မှုကိုရပ်ဆိုင်းလိုက်တာတွေ့ရပါတယ်။အနာသိမီနောက်ထုတ်လွှင့်ခွင့်ရပ်ဆိုင်ခံထားရတဲ့မန္တလေး FM အပါအဝင်ပုဂ္ဂလိကရေဒီယိုလိုင်းတချို့ကလည်းနောက်ပိုင်းပြန်ပြီးထုတ်လွှင့်ခွင့်ရတာတွေ့ရပါတယ်။ဒါပေမဲ့သတင်းတွေရေဒီယိုအစီအစဉ်တွေမပါဝင်တော့ဘဲသချင်းတွေကိုပဲထုတ်လွှင့်တာကြားကြရပါတယ်။
ဒီအခြေအနေတွေကိုကြည့်ရင်အာဏာသိမ်းစစ်ကောင်စီအနေနဲ့မြန်မာနိုင်ငံမှာထုံးလွှင့်နေတဲ့ရုပ်သံနဲ့ရေဒီယိုလိုင်းအားလုံးကိုကောင်းကောင်းထိန်းချုပ်ထားနိုင်ပြီဖြစ်တာကိုတွေ့နိုင်ပါတယ်။ရုပ်သံနဲ့ရေဒီယိုမှာသတင်းမီဒီယာလွတ်လပ်ခွင့်လုံးဝတွေ့မြင်နိုင်တော့မှာမဟုတ်ပါဘူး။ဒါရီမကမြန်မာနိုင်ငံကသတင်းမီဒီယာအားလုံးနီးပါးနဲ့မြန်မာဘာသာနဲ့ထုံးလွှင့်တဲ့နိုင်ငံခြားသတင်းဌာနတွေအခြေပြုရာပလက်ဖောင်းကြီးတစ်ခုဖြစ်တဲ့ Facebook စာမျက်နှာကိုလည်းပိတ်ပင်လာတာတွေ့ကြရပါတယ်။မြန်မာပြည်သူတွေအတွက် Facebook စာမျက်နှာဟာသတင်းမီဒီယာတွေဖတ်ရှုရာ platform တင်မကအချင်းချင်းဆက်သွယ်တဲ့လူမှုကွန်ရက်အဖြစ်တွင်တွင်ကျကျအသုံးပြုနေကြတာဖြစ်လို့ VPN လို့ APP မျိုးကိုကြားခံပြီး Facebook ကိုမရရအောင်သုံးကြတာတွေ့ကြရပါတယ်အာဏာပိုင်တွေအနေနဲ့ Facebook ကိုလုံးဝကြီးမရအောင်သုံးမရအောင်ပိတ်ပင်တာမျိုးလုပ်လို့မရပေမဲ့ကြီးမားတဲ့သတင်းမီဒီယာဖိနှိပ်မှုအဖြစ်တော့မှတ်တမ်းကျန်ရစ်မှာဖြစ်ပါတယ် ရုပ်သံရေဒီယိုတွေကိုလုံးဝထိန်းချုပ်လို့ပြီးသွားတဲ့အခါအခုနောက်ဆုံးအာဏာပိုင်တွေဟာသတင်းစာဂျာနယ်စတဲ့ပုံနှိပ်မီဒီယာတွေဘက်ကိုလှည့်လာတာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပွဲဖြစ်ပွားပြီးနောက်တနေ့ကစပုဂ္ဂလိကသတင်းစာဂျာနယ်တွေဟာဆီယာနာသိမ်းမှုအဖြစ်ရဲရဲတင်းတင်းဖော်ပြကြတာကိုတွေ့မြင်ကြရပါတယ်။နောက်ပိုင်းမှာလည်းသတင်းတွေကိုလွတ်လပ်ခွင့်အပြည့်ယူပြီးဖော်ပြကြတာကိုနေ့စဉ်ရက်ဆက်တွေ့မြင်ကြရပါတယ်။အာဏာပိုင်တွေဘက်ကထုတ်ဝေခွင့်ပိတ်သိမ်းမယ်၊ဥပဒေအရအရေးယူမယ်လို့ချိန်ချောင်းနေချိန်ထိပုဂ္ဂလိကသတင်းစာနဲ့ဂျာနယ်တွေဟာဒီကနေ့အချိန်ထိအကြောင်းအရာမရှိဘဲဖော်ပြနေကြသေးပါ။ဒါရင်မကအာဏာပိုင်တွေရဲ့အာဏာသိမ်းအစိုးရအာဏာသိမ်းစစ်ကောင်စီလို့မခေါ်ပါနဲ့ဆိုပြီးညွှန်ကြားလာတာဟာ2008ဖွဲ့စည်းပုံသတင်းမီဒီယာဥပဒေတွေနဲ့ကိုက်ညီမှုမရှိပါဘူး။ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအနေနဲ့ကိုဖော်ပြတဲ့အကြောင်းအရာနဲ့အသုံးနှုန်းတွေကိုသတင်းမီဒီယာကျင့်ဝတ်နဲ့အညီလွတ်လွတ်လပ်လပ်ပဲဆက်ပြီးရေးသားဖော်ပြကြမယ်လို့ပြည်ရင်းသတင်းမီဒီယာ40ကျော်ကစူပေါင်းသတင်းထုတ်ပြန်ခဲ့ကြတာကိုလည်းတွေ့ကြရပါတယ
်။ဘယ်လိုပဲဖြစ်ဖြစ်အာဏာသိမ်းစစ်ကောင်စီဘက်ကတော့ခုလိုပုံနှိပ်နဲ့အွန်လိုင်းမီဒီယာတွေရဲ့လွတ်လပ်စွာရေးသားထုတ်လွှင့်နေကြတာကိုသိပြီးကြကြသီးခတ်နေမဲ့အခြေအနေမတွေ့မမြင်ကြရပါဘူး။သိမကြခင်သူတို့ပြောသလိုအရေးယူမှုတွေဆောင်ရွက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီအခြေအနေအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်အာဏာသိမ်းစစ်ကောင်စီဟာသတင်းမီဒီယာတွေနဲ့ပလက်ဖောင်းတွေကိုအပြည့်အဝထိန်းချုပ်လုပ်ပုံရပြီး2020ခုနှစ်ရှေ့ပိုင်းဆရာနာရှင်တွေလက်ထက်ကအတိုင်းမီဒီယာလွတ်လပ်ခွင့်ကင်းမဲ့ပြီးတည်င်းအမောင်ချတဲ့ခစ်တခစ်ကိုပြန်ပြီးခေါ်ဆောင်သွားဖို့ကြိုးစားနေတာကိုတွေ့မြင်နေရပါကြောင်းတင်ပြလိုက်ရပါတယ်။